အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေကိုတွန်းအားပေးတဲ့သဘောဖြစ်တယ်လို့မြန်မာလွှတ်တော်အမတ်အများစုကတုံ့တက်ကြပါတယ်။ဒါအပြင်ထူးခြားချက်အနေနဲ့နှစ်နိုင်ငံဆက်ဆံရေးသဘောထားတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးခဲ့ကြတယ်လို့အဲ့ဒီလွှတ်တော်အမတ်တွေကပြောပါတယ်။အမျိုးသားလွှတ်တော်ကဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့အမျိုးသားလွှတ်တော်အမတ်ဒေါက်တာမြတ်ညာနာစုကဟီလာရီကလင်တန်ဆွေးနွေးတဲ့အချက်တွေကိုအခုလိုပြောပြပါတယ်
။နံပါတ်၁အချက်ကတော့လာမယ့်ရှားဖြတ်ရွေးကောက်ပွဲဟာတရားမျှတသူလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ပါ။နံပါတ်၂အချက်ကတော့ကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ခါတွေအကုန်လုံးကိုအခုလဲဒါဆွေးနွေးညှိနှိုင်းခြင်းနဲ့အပြေရှားနေတယ်။ဒါလေးကိုဆက်ပြီးတော့ထိန်းသိမ်းပြီးတော့ဆက်ပြီးတော့တိုးတက်ပြီးတော့လှုပ်ဆောင်သွားဖို့သူကတိုက်တွန်းကြောင်း။နံပါတ်၃အချက်ကတော့ကျွန်တော်တို့ခုလွတ်တော်တွေပေါ်ပြီးမှပြုခဲ့တဲ့ဥပဒေတွေဒီမှာမှအဲ့လိုအလုံးမောက်ဖွဲ့စည်းများဥပဒေသူဥပဒေ၃ခုကိုသူထုတ်ထုတ်ပြသွားပါတယ်အလုံးမောက်ဖွဲ့စည်းများဥပဒေနောက်နိုင်ငံရေးပါတီမပုံတင်ခြင်းကိုပြင်ဆင်တဲ့ဥပဒေနောက်တစ်ခါအကြီးအကဲစွာစူဝေးခွင့်နဲ့စီတန်းဆက်လက်ခွင့်ဥပဒေဒီဥပဒေတွေကိုသူအင်တာမအားရတဲ့အကြောင်းအဲ့တော့ဒီဥပဒေတွေအသက်ဝင်လာအောင်အကောင့်ထဲပေါ်ဆောင်ရွက်သွားဖို့လိုအပ်တဲ့အကြောင်းဒါ၃ချက်ပါအဲ့နောက်ဆုံးအချက်ကတော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိတဲ့မရှိတတ်တော့ဘူးအဲ့တော့ကဏ္ဍအစ်စ်ကိုစပြီးတော့ကျွန်တော်တို့ဒါရီအားလုံးကိုဒီဘုံကချပြီးတော့နိုင်ငံအကျဉ်းသားတွေအကုန်လုံးကိုချွင်ချက်မရှိပြုတ်ပေးလိုက်ပြီးတော့ဒီကဏ္ဍကိုညီလုံးချုပ်ဖို့သူပြောနေပါတယ်ဆိုပြီးတော့ဒီ၄ချက်ကိုပြောသွားပါတယ
်အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကလည်းလက်ရှိပြုပြင်ပြောင်းလဲရေးတွေဟာနောက်ပြန်လှည့်သွားဖို့အကြောင်းမရှိဘူးဆိုတာဂတိပေးပြောဆိုသလိုအတိုက်အခံအင်အားကြီးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ရဲပါဝင်လာမဲ့အခမ်းကဏ္ဍကိုကြိုဆိုတဲ့အကြောင်းဟီလာရီကလင်တန်ကိုပြောပြခဲ့တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့အမျိုးသားလွတ်တော်အမတ်ဒေါက်တာအေးမောင်ကပြောပါတယ်
။နောက်တိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်တဲ့နိုင်ငံရေးအထက်မှာအလုံးပါဝင်နိုင်အောင်လည်းပဲနော်အချို့ဥပဒေတွေကိုပြုပြင်ပေးတဲ့အတွက်ကြောင့်တဲ့ဒေါအောင်ဆန်းစုကြည်အပါဝင်ပါတီနော်မှတ်ပုံတင်ပြီးကမှပါဝင်ဖို့ဖြစ်လာပါတယ်တဲ့ဒေါအောင်ဆန်းစုကြည်လို့နိုင်ငံရေးအတွေ့အမြင်မြင့်မာတဲ့ပုဂ္ဂိုလ်မျိုးနော်လွှတ်တော်ထေးကိုရောက်လာမယ်ဆိုရင်ကြိုးဆိုပါတယ်တဲ့အားလုံးပါဝင်တဲ့နိုင်ငံရေးနော်တည်ငြိမ်အားလုံးပါဝင်မှလာပါဝင်လာမှပဲနိုင်ငံရေးတည်ငြိမ်လာမှဖြစ်တယ်တဲ့သူကအဲ့လိုမျိုးထောက်ပြပါတယ
်ပြည်သူ့လွှတ်တော်နဲ့တွေ့ဆုံပွဲမှာလည်းလူခွင့်ရေးတိုးတက်ကောင်းမွန်လာဖို့ဆောင်ရွက်သွားမယ်ပြင်နိုင်ငံရေးအကျဉ်းသားတွေကိုမကြခင်လှုပ်ပေးဖို့ရှိတယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းကဟီလာရီကလင်တန်ကိုဂတိပေးပြောဆိုခဲ့တဲ့အကြောင်းဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီတစ်ပါတီရဲ့ပြည်သူ့လွှတ်တော်အမတ်ဦးသိန်းညွန့်ကပြောပါရယ
်ဒီနေ့လွှတ်တော်ဥက္ကဋ္ဌလေးအမေရိကန်နိုင်ငံရဲ့ဝန်ကြီးဆီလာဒီကရင်တန်ကိုနိုင်ငံသားများရဲ့မူလခွင့်ရေးဒီမိုကရေစီရဲ့လူခွင့်ရေးတစ်ပေါ့မြစ်ကတိုင်းနာရေးအနေနဲ့ပြည်ရင်းချရေးသုံးကနိုင်ငံသားအားလုံးပါဝင်ပြီးနိုင်ငံရေးလှုပ်ဆောင်ဝင်ရရေးအဲ့ဒီလိုလှုပ်ဆောင်နိုင်ဖို့အတွက်အမေရိကန်စီလုံးညီညွတ်မှုခိုင်မာရေးအတွက်အကျဉ်းသားများပြည်နာသက်သာခွင့်နဲ့လူရင်းချနာခွင့်ပြုရင်အိန္ဒိယနိုင်ငံများကမ္ဘာနိုင်ငံများကုလသမဂ္ဂမကလုံးနဲ့ချစ်ကြည်ရင်းနှီးစွာပူးပေါင်းဆောင်ရွက်မှုအပြည့်အဝရရှိရေးအတွက်မိမိတို့နိုင်ငံရဲ့နိုင်ငံရေးမူဝါဒကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်များအပြည့်အဝလိုက်နာမယ်လို့ပြောလိုက်တယ်
။နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်နဲ့တွေ့ဆုံပွဲမှာအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးကဏ္ဍနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဘက်ကအကူအညီပေးဖို့တင်ပြခဲ့တဲ့အချက်တွေကိုဒေါက်တာမြတ်ညာနာစုကအခုလိုပြောပြပါဗျာ
။ပထမတစ်ချက်ကတော့မြန်မာနိုင်ငံကထုတ်ကုန်တွေထွက်ကုန်တွေအတွက်ဥရောပနဲ့အမေရိကန်မှာဈေးကွက်နေရာရရှိဖို့အတွက်ကိုအမေရိကန်ဆိုရနေပြီးတော့ဝိုင်းဝန်းဆောင်ရွက်ပေးဖို့ဒါတစ်ချက်ပါ။နေ့ချက်ကတော့မြန်မာပြည်သူတွေရဲ့စီးပွားရေးခွင့်လန်းတွေဖွံ့ဖြိုးတိုးတက်ဖို့ဒါကိုအကူအညီဆောင်ရွက်ပေးဖို့ပါ။တတိယချက်ကတော့ပညာရေးပါ။ပညာရေးမြန်မာနိုင်ငံရဲ့ပညာရေးကနမှာပြုပြင်ကြောင်းလဲစရာတွေလှုပ်ဆောင်စရာတွေအများကြီးလိုအပ်နေပါတယ်အဲ့တော့ဒီအရာတွေကိုအမေရိကန်ပြည်အောင်စုအနေနဲ့နောက်အမေရိကန်အစိုးရအနေနဲ့ဒါတွေကိုဝိုင်းဝန်းကူညီဆောင်ရွက်ပေးပါဆိုပြီးတော့သူကမြစ်တိုင်ခံပါတယ်နောက်တစ်ခါကျွန်တော်တို့လွတ်တော်အခြေအနေပေါ့နော်ဒီကက်ပို့ပြီးတော့ဒီဆက်တဲ့ဆက်ဆံရေးထူထောင်ဖို့လဲသူကပြောပါတယ်
လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ကိုတမိုင်းစာမျက်နှာတစ်ခုအနေနဲ့လိုက်လိုက်လဲလဲကြိုဆိုခဲ့တယ်လို့နှစ်ပေါင်း90ကျော်အတွင်းပထမဆုံးချိန်အမေရိကန်နိုင်ငံသားရေးဝန်ကြီးအစ်စ်ခီးစဉ်ဖြစ်တာကြောင့် အစိုးရဘက်ကလည်းအခုထက်ပိုပြီးနှွေးနှွေးထွေးထွေးဆက်ဆံသွားဖို့လွှတ်တော်အမတ်တွေကလှူလာနေကြောင်းဒေါက်တာအေးမောင်ကပြောပါတယ်
။ဥမာနိုင်ငံတစ်နိုင်ငံတန်တမာဆက်ဆံရေးနဲ့ပတ်သက်လို့အဆင့်မြင့်ကြဖို့အတွက်ကျွန်တော်တို့ပြည်သူချင်းချစ်ကြည်ဖို့ကတော့လိုပါတယ်။ဒါပေမဲ့အစိုးရချင်းလည်းချစ်ကြည်ဖို့လိုတယ်ကြ။အဲ့တော့အစိုးရချင်းကလို့နိုင်ငံတို့အကြီးအကဲနှစ်ပါးကတွေ့ဆုံကြတယ်။အဲနှစ်ပေါင်းများစွာအတွင်းမှာတွေ့ဆုံဖြစ်အောင်လည်းပဲအကြောင်းကြောင်းလိုရောက်ဖန်တီးလာတာပေါ့။အဲ့ဒါကြောင့် Mrs. Clinton ကိုတော့ဒါ Obama ကလွှတ်လိုက်တဲ့အခါကျတော့ဒီခရီးစဉ်ဟာအမေရိကန်နွေးနွေးထွေးထွေးနဲ့နှစ်ပေါင်း90အတွက်မြန်မာနိုင်ငံရဲ့ရတုံရနော်ဒါအခွင့်အရေးလေးပါဆိုတော့ကျိုးဆိုတင်လာတော့မြန်မာညီချင်းမှုအရာဒါအမေရိကန်တော့ဖက်လက်တကယ်ဝမ်းမနတာကျိုးဆိုပြဖို့လိုပါလိမ့်မယ်အေးကျွန်တော်တို့ဖရက်တိုကတော့ကျိုးဆိုပါတယ်ကြာကျွန်တော်တို့နိုင်ငံကြီးဆွေးနွေးတဲ့အချက်လက်တွေကလည်းအမေရိကန်ဝန်ဆောင်ပါတယ်အဲသူသုံးလုံးသွားတဲ့အချက်လက်တွေကိုကျွန်တော်ပြန်ပြောခြင်းနဲ့ကြာဟိုဒီဥစ္စာမှာလေအဲ့ရမျိုးလေးဟိုအစိုးရအဖွဲ့ကကြိုးဆိုနိုင်နေမယ်လို့ထင်ပါတယ
်ဟီလာရီကလင်တန်ဟာမနေ့ပြန်မှာမြမဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုသူ့အနေနဲ့ဆန္ဒပြင်ပြနေတယ်လို့လည်းထုတ်ဖော်ပြောဆိုခဲ့ပါတယ်အလားတူပဲတိုင်းရင်းသားအဖွဲ့ကောင်းဆောင်တွေနဲ့လူထုအခြေပြုအဖွဲ့စည်းကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံပြီးတဲ့နောက်မနေ့ပြန်ညနေမှာမြမနိုင်ငံကပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်